တင်းလုံငယ်မှာကျင်းပမယ်ဆောင်းရာသီအိုလံပစ်အားကစားပွဲတော်ကိုတတ်တမန်ကြီးအရာသပိတ်မောက်မဲ့အစီအစဉ်အမေရိကန်ရဲ့အစီအစဉ်မှာအော်စတြေးလျဗြိတိန်တို့အပြင်အခုနောက်ဆုံးကနေဒါနိုင်ငံလည်းပါဝင်လာပါတယ်
။ We are extremely concerned by the repeated human rights violations by the Chinese government.
ဒီလိုဆိုရရင်တတ်တမန်ရဲ့လူခွင့်ရေးချိုးဖောက်မှုတွေပေါ်အထူးဆိုရင်ပါတယ်။ဒါကြောင့်လဲအိုလံပစ်အားကစားပွဲတော်ကိုတန်ကုစရီမလွတ်ဖို့ဒီနေ့ကြီးညာလိုက်ရတာပါလို့ပြည်အောင်ကြီးချုပ်ချက်စင်ထူးတို့ဗိုလ်ထုနေ့ကပြောဆိုကြတာပါဗိုလ်ထုနေ့စောပိုင်းမှာပဲပြည်အောင်ကြီးချုပ်ဘောရစ်ဂျွန်ဆန်ကလည်းတရုတ်နိုင်ငံကဆောက်ရသည့်အိုလံပစ်ကိုတတ်မှန်ရေးရသပိတ်မှောက်ဖို့ကြီးညာခဲ့ပါတယ်ဝန်ကြီးတွေနဲ့အစိုးရတာဝန်ရှိသူတွေအားကစားပွဲအခမ်းအနားကိုတက်ရောက်မှာမဟုတ်ပေမဲ့အားကစားသမားတွေသပိတ်မှောက်တာမျိုးကတော့အထူးပဲမရှိဘူးလို့လည်းပြောဆိုကြတာပါဩစတြေးလျဝန်ကြီးချုပ်စကော့မော်ရစ်ဆန်ကလည်းတရုတ်နိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေနဲ့ကုန်သွယ်ရေးတတ်မှန်ရေးအငင်းပွဲစရာကိစ္စတွေကိုဆွေးနွေးဖို့ညှင်းဆန်နေတယ်ဆိုပြီးတတိယရေးအရသပိတ်မှောက်ဖို့ဗိုလ်ထုနဲ့မှာပဲကြီးညာခဲ့ပါတယ်။ပြောနိုင်ငံကြေးဝန်ကြီးဌာနပြောခွင့်ရဝမ်ဝမ်ဘင်းကတော့အိုလံပစ်ပွဲကိုဩစတြေးလျရရှိမလာရင်လည်းဘယ်သူမှဂရုစိုက်နေမှာမဟုတ်ဘူးဆိုပြီးတုံ့ပြန်ပြောဆိုခဲ့တာပါ။ဖေဖော်ဝါရီလ4ရက်ကနေ20အထိပြောနိုင်ငံမှာကျင်းပမယ့်အိုလံပစ်အားကစားပွဲကိုတတိယရေးအရသပိတ်မှောက်မယ့်အကြောင်းဩစတြေးလျ၊နယူးဇီလန်နဲ့လစ်သူယေးနီးယားနိုင်ငံတွေကလည်းကြီးညာထားကြပါတယ်။